Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဇန်နဝါရီလ15ရက်တနင်္လာနေ့မနက်ခင် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line meter 3240 48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်ကျွန်မခွာညိုပါခုမနက်ခင်စီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာနနက်ခင်ပါခင်ဗျာကျွန်တော်ဆက်မူပြီးပါအခုမနက်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးမှာပါဒီထဲမှာဆိုရင်ငရေရဲရွှေပြောင်းအခြေချနေထိုင်သူတွေတန်ပီကနေနှင်ထုတ်မှုကနေအကာအကွယ်ပေးမဲ့အစီအစဉ်ဟာအဆုံးသက်သွားပွဲအလားအလာရှိတယ်လို့သမ္မတထရန့်ကပြောကြားလိုက်ပါတယ်။မိလောင်ထားတဲ့အီရန်ရေနံတင်တင်မော်တစီဟာတရုတ်ကမ်းရိုးတန်းမှာပောက်ကွဲပြီးတော့နစ်မြုပ်သွားပါတယ်။မြန်မာနိုင်ငံမှာတနင်္ဂနွေနေ့ညတကောင်ကျော်ကအင်အား 4.9 အဆင့်ရှိတဲ့မြင်းကလင်းထပ်မံလှုပ်ခတ်သွားတယ်ဆိုတဲ့သတင်းပါဝင်ထူးခြားတဲ့သတင်းတွေတင်ဆက်ပေးဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့လူငယ်တွေအနေနဲ့လူကုံတိတ်ခါနဲ့အညီရက်တီရှင်တန်နိုင်ရေးအစိုးရကိုတောင်းဆိုခဲ့တာနဲ့ပတ်သက်လို့အခုလိုသိကြရမှာပ
ါ။လူငယ်ရံမူဝါဒကလည်းတိတ်မတန်ကြီးကခင်းခင်းနားနားနေပြီးတော့မှအတိုင်းအမြန်ကိုယ်တိုင်ဆက်ရောက်ပြီးတော့ဒီအတီကျပြီးတော့မိတ်ဆက်ဖြန့်ချီခဲ့တယ်။အဲ့ဒီလူငယ်ရံမူဝါဒဟာဆိုရင်လေ
အမျိုးသားလူငယ်ကွန်ရက်အဖွဲ့ဝင်မတ်တင်စာရှင်လက်ရည်ရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာတော့မြန်မာပြည်တွင်းကငလင်ပြတ်၍ကျော်နေရာတွေနဲ့ငလင်အန်ဒီယားတွေအကြောင်းသိကြရမှာပါတခါဒုတိယပိုင်းအစီအစဉ်မှာမြန်မာပြည်ကပေးစာပြည်တွင်းသတင်းတုံ့တက်ချက်စားတဲ့သတင်းပတ်စင်အစီအစဉ်တွေကိုလည်းနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့ January 15ရက်တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဥဆောင်မိုးဝေနဲ့ကိုကျော်ကျော်သိန်းတို့ကကြေညာပေးပါမယ်ရှင်
ငွေရတဲ့ရွှေပြောင်းအခြေချနေထိုင်သူတွေကိုတန်ပီကနေနှင်ထုတ်မှုကနေအကာအကွယ်ပေးမဲ့အမေရိကန်ပြည်ထောင်စုရဲ့အစီအစဉ်ဟာအဆုံးသတ်သွားမယ်အလားအလာရှိတယ်လို့သမ္မတဒေါ်နယ်ထရန့်ကတနင်္ဂနွေနေ့မှာအခိုင်အမာပြောဆိုလိုက်ပါတယ်အတိုက်ခံဒီမိုကရက်တီကတကယ်တမ်းဒီကိစ္စကိုမလိုလားပဲဆွေးနွေးပြောဆိုရုံတော့ပဲပြုလုပ်ချင်ကြတယ်လို့လည်းပြောပါတယ်ကလီဘောကအမေရိကန်ပြည်ထောင်စုအတွင်းတရားမဝင်ဝင်ရောက်လာတဲ့မိဘတွေကခေါ်ဆောင်လာတဲ့ရွှေပြောင်းအခြေချနေထိုင်သူ8000နီးပါးကိုတန်ပီကနေနှင်ထုတ်မှုကနေအကာအကွယ်ပေးရေးအစီအစဉ်နဲ့ပတ်သက်ပြီးတော့အခုသတင်းပတ်အတွင်းဝါရှင်တန်နိုင်ငံ၏အတိုင်းအဝန်းမှာညှင်းခုံမှုတွေရှိခဲ့ပါတယ်။အစိုးရဌာနတွေရဲ့အတုံးစိတ်ကုံဆုံးသွားတဲ့အတွက်ကြောင့်အစိုးရရက်တက်မတော်ရအောင်ရန်ပုံငွေထပ်မံထုတ်ပေးဖို့အတွက်တောက်ကြနေ့ညတကောင်ရန်ချိန်အထိတမရအင်ဗျူတော်နဲ့ကွန်ကရစ်လွှတ်တော်တို့ကြားဆွေးနွေးကြတဲ့ဆွေးနွေးပွဲမှာဒစီတစ်ပိုင်းအဖြစ်ပါဝင်ခဲ့ပါတယ်။ကလေးဘွားတွေကအမေရိကန်ပြည်ထောင်စုကိုရောက်ရှိနေခဲ့ကြတဲ့ငွေရွေတဲ့ရွှေပြောင်းချေချနေထိုင်သူတွေကိုတန်ပီကနေနှင်ထုတ်မှုကနေအကာအကွယ်ပေးတဲ့အစီအစဉ်ကိုထပ်မံရွှေ့ဆိုင်းထားဖို့အတွက် Republican Party ကအထက်လွှတ်တော်အမတ်၃ယောက်နဲ့ဒီမိုကရက်အထက်လွှတ်တော်အမတ်၃ယောက်ပါဝင်တဲ့ပါတီ၂ယောက်စလုံးရဲ့ကမ်းလှမ်းမှုကိုသမ္မတထရန့်ကပေးချခဲ့ပါတယ်။ဥပဒေပြုလွှတ်တော်အမတ်တွေကတခြားလူဝင်မှုကြီးကြပ်ရေးမူဝါဒတွေပြောင်းလဲပြုလုပ်ဖို့အတွက်တောင်းဆိုခဲ့ကြပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုတောင်ပိုင်းမက္ကဆီကိုနယ်စပ်လုံခြုံရေးအတွက်ရန်ပုံငွေတိုးမြင့်ပေးဖို့အရေးလဲပါဝင်ပါတယ်။သမ္မတထရန့်ကတော့နောက်ထပ်တရားမဝင်ခိုးဝင်လာတဲ့ပြဿနာကိုဖြေရှင်းဖို့အတွက်နယ်စပ်တတိုင်းခတ်ဖို့ကိုပဲတောင်းဆိုနေပါတယ်
။ဟာဝိုင်ကျွန်းကိုပြစ်တဲ့ဒုံးကျည်လာနေတဲ့ဆိုပြီးမှားယွင်းသတိပေးချက်ထွက်ခဲ့တာဟာအကြောင်းမလာတဲ့ဖြစ်ရပ်တစ်ခုဖြစ်ပေမဲ့အဲ့ဒီလိုထပ်မဖြစ်အောင်တာဝန်ရှိသူတွေလှုံ့ဆော်နေပါတယ်လို့အမေရိကန်အမိမြေလုံခြုံရေးဌာနဝန်ကြီး Christian Nielsen ကတနင်္လာနေ့မှာပြောပါတယ်။စနေနေ့ကမှားယွင်းသတိပေးချက်ထွက်ခဲ့တဲ့အခြေအနေအရရက်ကိုတာဝန်ရှိသူတွေဆက်ပြီးစုံစမ်းစစ်ဆေးနေစေပါ။ဟာဝိုင်ကိုဥတီပြီးပဲ့ထင်းတုံးကြီးလာနေပါတယ်။ချက်ချင်းအကောက်ွယ်ယူပါ။ဒါဟာလေ့ကျင့်တာမဟုတ်ပါဆိုတဲ့သတိပေးချက်ကိုဂျုံမင်တန်ကြားရေဒီယိုအီးမေးလ်နဲ့မိုဘိုင်းဖုန်းတွေကနေမှားယွင်းထုတ်လင်းခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার အန္တရာယ်ကိုဗိုလ်ပြီးစိုးရင်လာရတဲ့အတွက်စစ်အေးကာလအရေးပေါ်အိုးအောဆွဲသံထုတ်လွှင့်တာကိုလွန်ခဲ့တဲ့သတင်းပတ်နဲ့ငယ်ကပဲဟာဝိုင်အီမှာပြန်စတင်ထားပါတယ်။စနေနေ့ကဖြစ်ရဟာလူရဲ့မှောင်ရင်မှုကြောင့်ဖြစ်တယ်လို့တာဝန်ရှိသူတွေကပြောထားပါတယ်။ကျွန်းသူကျွန်းသားတွေထိတလန့်ဖြစ်ခဲ့ရတဲ့စနေနေ့ကမှားယွင်းသတိပေးချက်ဟာလုံးဝလက်ခံနိုင်စရာမရှိကြောင်းနဲ့ဒီဖြစ်ရအပေါ်ဒေါသထွက်စစ်ပြက်ကြောင်းဟာဝိုင်အုပ်ချုပ်ရေးမှူးဒေးဗစ်အီဂေးကသတင်းတော်တွေကိုပြောပါတယ်။အဲ့လိုအမှားမျိုးဘယ်လိုများဖြစ်ရတာလဲလို့တရင်တော်တွေကတက်ခါတလဲလဲမေးတဲ့အခါမှာတော့အုပ်ချုပ်ရေးမှူးကအဲ့ဒီလိုနောက်ထပ်မဖြစ်အောင်သူ့ပြည်နယ်အစိုးရကလုံနေနိုင်မှန်သမျှအားလုံးလုပ်နေတယ်လို့ပဲပြန်ဖြေသွားပါတယ
်။လူခင်းတဲ့တရင်တစ်ပတ်ကျော်ကတရုတ်နိုင်ငံကမ်းရိုးတန်းမှာမီးလောင်ကျွမ်းသွားပြီးတော့တင်းဆောင်နေတဲ့အီရန်ရေနံတင်တင်းမော့ဟာတနင်္ဂနွေနေ့မှာပောက်ကွဲပြီးတော့မီးလောင်မီးရှံနေပန်းထွက်ကနင်းမြုပ်သွားပါတယ်။တင်းမော့သားတွေရဲ့ရုပ်အလောင်းတွေရှာဖွေရရှိဖို့မျှော်လင့်ချက်မရှိဘူးလို့အီရန်ကေဇေယီအဖွဲ့ရဲ့ပြောခွင့်ရသူမိုဟာမက်ရစ်စတတ်ကတင်မောမနစ်မြုပ်သွားခင်မှာပဲပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းအရှိတရုတ်ပင်လယ်အတွင်းတရုတ်ကုန်တင်တင်မော CF Crystal နဲ့တက်မိခဲ့တဲ့ရေနံတင်တင်မောဆန်ချီထံကနေတင်မောသား အလောင်းသုံးလောင်းကိုကေဇေးလူသားတွေကရှာဖွေတွေ့ရှိခဲ့ပါတယ်။နှစ်ဦးရဲ့ရုပ်အလောင်းတွေကိုရေစီးနောက်မျောပါနေတဲ့ဆန်ချီတင်မောရဲ့ကုန်းပတ်ပေါ်ကနေစနေနေ့မနေ့ပိုင်းမှာရှာဖွေတွေ့ရှိခဲ့တယ်လို့တရုတ်နိုင်ငံပိုင်မီဒီယာတွေကဖော်ပြထားပါတယ်။တင်မောပေါ်မှာအမှုရမ်း32ဦးရှိပြီးတော့အီရန်လူမျိုး30နဲ့ဘင်္ဂလားဒေ့ရှ်လူမျိုး2ဦးဖြစ်ပါတယ်။သူတို့ထဲကတယောက်လိုယူဆရတဲ့အလောင်းတစ်လောင်းကိုတော့ပြီးခဲ့တဲ့သတင်းပတ်စောစောပိုင်းမှာရှာဖွေတွေ့ရှိခဲ့ပါတယ်။ကေဇေးရီအဖွဲ့ဟာတင်မောသားတွေနေထိုင်ရာအခန်းနေစီတွားဖို့အတွက်စနေနေ့ကစူးစမ်းခဲ့ကြပေမဲ့အပူချိန်မြင့်လွန်းတာကြောင့်လက်လျှော့ခဲ့ရပါတယ်။ဒါပေမဲ့ကေဇေးရီအဖွဲ့ဟာတင်မောရဲ့မှတ်တမ်းထိန်းသိမ်းထားတဲ့မှတ်တမ်းတင်ကိရိယာကိုတော့ရယူနိုင်ခဲ့ပါတယ်။ဘာကြောင့်တင်မောနစီတိုက်မိခဲ့ရတဲ့ဆိုတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်းနဲ့သူနဲ့ကြားမှာဆက်ဆံရေးကောင်းရှိထားပြီလားဆိုတာနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်နဲ့ The Wall Street Journal WSJ တို့ကြားတင်းငွေတွေကအပြန်အလှန်အခြေတင်ဖြစ်နေပါတယ် WSJ ကသတင်းတော်လေးဦးကသမ္မတထရမ့်ကိုအင်ဖြူတော်မှာပြီးခဲ့တဲ့သတင်းဘက်ကတွေ့ဆုံမေးမြန်းခဲ့ပြီးအဲ့ဒီမေးမြန်းခန်းကိုဂျာနယ်ဘက်ကရောအင်ဖြူတော်ဘက်ကပါအသံဖန်းယူထားပါတယ်ဒါပေမဲ့လည်းကင်ဂျွန်းနဲ့ပတ်သက်ပြီးသမ္မတထရမ့်ပြောတဲ့ပေါ်အခုတော့အငင်းပွားနေကြတာပါသတင်းစာကရေးထားတဲ့အင်တာဗျူးစာသားအရတရုတ်သမ္မတရှီကျင်းဖင်နဲ့ရောဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ပါသိကောင်းတဲ့ဆက်ဆံရေးရှိထားတယ်လို့သမ္မတထရမ့်ကပြောကြောင်းဒါ့အပြင်ကင်ဂျွန်းနဲ့လည်းသိကောင်းတဲ့ဆက်ဆံရေးရှိနိုင်ခြေရှိတယ်လို့သမ္မတထရမ့်ကပြောထားပါတယ်။ဒါပေမဲ့လည်းတနင်္ဂနွေနေ့မှာတော့သမ္မတထရမ့်ကသတင်းစာကအဲ့လိုရေးထားတာကိုညင်ပါတယ်။ကင်ဂျွန်းနဲ့ဆက်ဆံရေးကောင်းရှိတယ်လို့ကျွန်တော်ကပြောတယ်ဆိုပြီး The Wall Street Journal ကမှာရင်ဖော်ပြပါတယ်။အဲ့ဒီလိုကျွန်တော်မပြောဘူးဆိုတာသိသေးကြပါတယ်။ကင်ဂျွန်းနဲ့လည်းဆက်ဆံရေးကောင်းရှိနိုင်တယ်ဆိုတဲ့သဘောမျိုးကျွန်တော်ကပြောတာပါ။သိကွာပါတယ်။ကံကောင်းစွာပဲသတင်းတော်တွေနဲ့ပြောဆိုတာကိုအခုတော့အသံဖန်းယူထားပါပြီ။ကျွန်တော်ဘာပြောရဲဘာကိုဆူလို့လဲဆိုတာသူတို့အတိအကျသိပါတယ်သူတို့ကသတင်းမဲ့လူကျင်တာပါလှုပ်ကြံသတင်းဆိုပြီးသမရထရမ်က Twitter မှာရေးပါတယ်ခင်ဗျာ
ပြည်ဝင် American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483ညလိုင်းထိုမီတာ48kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင
်။ VOA ရတင်းလာနေမနေ့ခင်းနိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်။တနင်္ဂနွေနေ့ညသကောင်းကျော်အချင်းကဘကိုးရိုးမာထဲမှာပြင်းအား 4.8 အဆင့်ရှိတဲ့ငလျင်တစ်ခုလှုပ်ခဲ့ပြီးဆက်ညက်နေကပြင်းအား 6.3 ညရှိတဲ့ငလျင်လှုပ်ပြီးကလေးကဆိုရင်ဒီအဲ့ဒီပတ်ဝန်းကျင်မှာပြင်းအား 4.3 ညအထက်နောက်ဆက်တွဲငလျင်တွေလှုပ်ခတ်တာ6ချိန်ရှိသွားပြီးတော့မြန်မာနိုင်ငံမြင်းငင်းကော်မတီရဲ့ Facebook မှာရေးသားထားပါတယ်တနင်္ဂနွေနေ့မနေ့6နာရီလောက်တုန်းကလည်းကဘာကြီးမီးခလျင်စခန်းရဲ့မြောက်ဖက်မိုင်150အကွာဖြူးမြူရဲ့အနောက်တောင်ဘက်25မိုင်လောက်ကိုဗဟိုပြုတ်ပြီးတော့အင်းအား4.5အဆင့်ရှိတဲ့ငလျင်တစ်ခုလှုပ်ခတ်သွားတယ်လို့မူလီဝတ္တနဲ့ဇလဝေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ပါတယ်စနေနေ့ည7နာရီကျော်တုန်းကလည်းဖြူးမြူအနောက်တောင်ဘက်16မိုင်လောက်အကွာကိုဗဟိုပြုတ်ပြီးအင်းအား4.3အဆင့်ရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ပါသေးတယ်စနေနေ့နေ့လယ်ပိုင်းတုန်းကတော့ရန်ကုန်ထန်းတမင်မြို့နားကနေရာကိုဗဟိုပြုတ်ပြီးတော့ပြင်အား 3.9 အဆင့်ရှိတဲ့ငလျင်တစ်ခုလှုပ်ခတ်သွားပြီးရန်ကုန်ဒေသကနေအသေးချာတိလိုက်ကြပါတယ်။တောက်ကြနေမနဲ့စောစောပိုင်းကစပြီးတော့48နာရီအတွင်းနိုင်ငံ내တဝန်းငလျင်တော်တော်များများလှုပ်ခတ်ခဲ့တာကဖြူးမြို့အနောက်တောင်ဘက်ဘကိုးရိုးမှာမှလှုပ်ခဲ့တဲ့ပြင်အား6အဆင့်ရှိတဲ့ငလျင်ရဲ့နောက်ဆက်တွဲငလျင်တွေဖြစ်တယ်လို့မြန်မာနိုင်ငံမီးငလျင်ကော်မတီကဘူမိပညာရှင်တွေကယူဆတဲ့အကြောင်းကော်မတီရဲ့ Facebook မှာရေးသားထားပါတယ်အခုလိုငရင်ငယ်တွေဖြစ်ရတာဟာမြေကျူးချက်တွေပိုးပြီးတော့လှုပ်ရှားလာတာကြောင့်ဖြစ်နိုင်တယ်လို့လည်းဖော်ပြထားပါတယ
်ပြည်သူနိုင်ငံမှာတော့ဒနင်းလူတွေကပြင်းအား 9.1 ရှိတဲ့ငလျင်လှုပ်တာကြောင့်လူတယောက်ထဲမှနေတည်ဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရသွားပါတယ်ပြည်သူနိုင်ငံတောင်ပိုင်းအာရီခွိပတ်ဒေသအာခါရီမြို့ကနေ25မိုင်နီးပါးအကွာမှာဗဟိုပြုပြီးဒနင်းလူတွေမှနေဆော့ဘဲမှာငလျင်လှုပ်သွားတာလို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါတယ်ယော်ကာမြို့မှာအသက်55နှစ်အရွယ်အမျိုးသားတဦးကျောက်တုံးတွေရိုက်မိပြီးတည်ဆုံသွားတယ်လို့အောက်ခွေပြာအုပ်ချုပ်ရေးမှူးယာမီလာအိုဆူရီယိုကထွတ်တာမှာရေးပါတယ်။အပြည့်စည်ပမာဏကိုတည်ရဖို့နဲ့လိုအပ်တဲ့အကူအညီတွေကိုပေးဖို့အဲ့ဒီဒေသကိုသွားမယ်လို့ပြည်သူ့သမ္မတပီဒရိုပပ်ဘလိုကိုဇင်းစကီကလည်းထွတ်တာမှာရေးပါတယ
်။တိုင်းပြည်ရဲ့လူမှုရေးစီးပွားရေးရှုပ်ထွေးမှုတွေကြောင့်တူနီးရှားနိုင်ငံရဲ့မြို့တော်တူနစ်နဲ့နိုင်ငံတစ်ပွဲမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတရင်တစ်ပတ်အကြာတနင်္ဂနွေနေ့မှာရာဘုံများစွာရှိတဲ့လူတွေဟာမြို့တော်တဝိုက်လမ်းမတွေပေါ်မှာထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။တနင်္ဂနွေနေ့ဟာတူနီးရှားနိုင်ငံမှာ23နှစ်ကြာအုပ်ချုပ်ခဲ့တဲ့ စိုင်အယ်အဘီဒင်းဘန်အာလီကိုဖြုတ်ချခဲ့တဲ့အာရတ်နွေဦးလူလူအောင်ကြွမှု9နှစ်မြောက်အထိမ်းအမှတ်လည်းဖြစ်ပါတယ်။လွန်ခဲ့တဲ့9နှစ်ကအလုတ်လွတ်လပ်ခွင့်နဲ့ဂုံတိတ်ခါဆိုတဲ့ကြွေးကြော်တန်းဟာပြီးခဲ့တဲ့သတင်းဘက်ကဆန္ဒပြပွဲမှာထပ်မံပြီးတော့ကြွေးကြော်ခဲ့ကြပါတယ်။တော်လှန်ရေးကကျွန်တို့ရဲ့နေ့စဉ်ဘဝတွေကိုဘာမှခိုင်မာမှုဖြစ်မလာစေဘဲဆိုးတက်တာဆိုးသွားတယ်လို့ဖတ်မာဘင်ဟူစိန်ကပြောပါတယ်။နိုင်ငံရေးသမားတွေဟာသူတို့ရဲ့အဆင်ပြေမှုအတွက်သာစိုးရင်ပူပန်မှုရှိကြပြီးတော့ကျွန်တို့တို့ကတော့စိတ်ပြက်လက်ပြက်သာဖြစ်စေခဲ့တယ်လို့ဆိုပါတယ်။ဆန္ဒပြမှုတွေအပြီးစနေနေ့တုန်းကတော့ဆင်းရဲတဲ့မိသားစုတွေအတွက်အကူအညီဒေါ်လာ 80.3 တန်းတိုးမြှင့်ပြီးတော့ပေးမယ်ဆိုပြီးအစိုးရကကြေညာခဲ့ပါတယ်
။အီရန်နဲ့ကမ္ဘာအရာကြီးနိုင်ငံတွေကြားချုပ်ဆိုထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုအမေရိကန်နိုင်ငံကကပြက်ရပြက်လုပ်ဖို့ကြိုးစားတာမအောင်မြင်ဘူးလို့အီရန်သမ္မတဟက်ဆန်ရိုဟန်နီကတနင်္လာနေ့မှာပြောပါတယ်။ဒါ့အပြင်အဲ့ဒီသဘောတူညီချက်ဟာအီရန်နိုင်ငံအတွက်ရေရှည်တည်တံ့မဲ့အောင်မြင်မှုတစ်ခုဖြစ်တယ်ဆိုပြီးပြောရဲလို့အီရန်နိုင်ငံပိုင်ရုပ်သံသတင်းဌာနကထုတ်လွှင့်ပါတယ်။အီရန်ရဲ့သဘောတူညီချက်မှာဆိုးရွားလို့နဲ့ချုပ်ရင်းချက်တွေကိုပြင်းပြင်းအဲ့လိုမဟုတ်ရင်တော့သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မယ်လို့သဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့ဥရောပနိုင်ငံတွေကိုသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာရာဇသံပေးထားတာပါ။သဘောတူညီချက်ကိုပြင်ဖို့အမေရိကန်နဲ့ဥရောပမာမိတွေအတွက်နောက်ဆုံးအခွင့်အရေးပေးတဲ့အနေနဲ့အီရန်ပေါ်တန်ခတ်ရယူမှုတွေကိုရုပ်သိမ်းဖို့တောက်ကြနေမှာသမ္မတထရမ့်ကသဘောတူခဲ့ပါတယ်။နျူကလ িয়ার သဘောတူညီချက်ကိုပြန်ပြီးဆက်ဆက်ညီနိုင်မှာမဟုတ်ဘဲလက်မှတ်ထိုးထားတဲ့တခြားနိုင်ငံတွေကလိုက်နာနေတွေ့အီရန်ကလိုက်နာနေမှာဖြစ်ပြီးအမေရိကန်နှုတ်ထွက်ရင်တော့ပယ်ဖျက်ပစ်မယ်လို့အီရန်ကပြောပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းကရဘီခရိုင်ဖီဖီကျွန်းရှိမှာလူ31ယောက်တင်ဆောင်လာတဲ့ tourist ခီးတဲ့တင် speedboat တစ်စီးတနင်္ဂနွေနေ့ကပောက်ကွဲမှုဖြစ်သွားတဲ့အတွက်ကြောင့်လူပေါင်း16ယောက်ဒဏ်ရာရရှိသွားပါတယ်။ဒဏ်ရာရရှိသူအများစုဟာတရုတ်နိုင်ငံသားခီးသွားတွေဖြစ်ကြတယ်လို့ဖီဖီရဲတပ်ဖွဲ့ကရိုက်တာသတင်းဌာနကိုပြောပါတယ်။ကင်းပူစီရုံးလိုအမိရတဲ့အမြန်ရရင်ဟာတရုတ်နိုင်ငံသား29ယောက်ကိုတင်ဆောင်ပြီးတော့အပန်းပြေကမ်းခြေဖြစ်တဲ့ပူကက်ကနေဖီဖီကိုခုံမောင်းသွားစဉ်အင်ဂျင်ဆက်မီးလောင်ကျွမ်းမှုဖြစ်ခဲ့ပြီးတော့ပောက်ပွဲခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။တရုတ်လူမျိုးခီးသွား14ယောက်နဲ့ရရင်ဝင်သား2ယောက်ဒဏ်ရာရရှိသွားတယ်လို့လည်းပြောပါတယ်။သက်ဆိုင်ရာတာဝန်ရှိသူတွေကပောက်ကွဲမှုဘာကြောင့်ဖြစ်ရလဲဆိုတာကိုစုံစမ်းစစ်ဆေးတယ်လို့ဆိုပါတယ်။ဒဏ်ရာရသူ16ဦးထဲမှာ6ဦးဟာတော်တော်ပြင်းထန်တဲ့အခြေအနေများရှိတယ်လို့ဆေးရုံဝန်ထမ်းတွေကပြောပါတယ်။အခုချိန်မှာ9ဦးကိုဖူကက်ဆေးရုံကိုလွှဲပြောင်းထားပြီးတော့6ယောက်ကိုဆေးရုံကနေဆင်းခွင့်ပြုလိုက်ပြီလို့လည်းပြောပါတယ်ခင်ဗျာ
။ Direct from Washington, The Voice of America, VOA.
တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုဥဆောင်မဝေနဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးသွားတာပါရှင်။အခုမနေ့ကအစီအစဉ်တွေထဲမှာတော့လူငယ်တွေအနေနဲ့ဂုံတိတ်ခတ်ရှိရှိရတ္တီရှင်တန်ရေးတောင်းဆိုခဲ့ကြတဲ့အကြောင်းကိုပြောပြပေးပါမယ်။အယတအစိုးရလက်ထက်မှာအကြမ်းမဖက်ငြင်းချမ်းစွာစန္ဒဖော်ထုတ်တဲ့လူငယ်တွေ၊သတင်းသမားလူငယ်တွေနဲ့တိုင်းရင်းသားလူငယ်တွေကိုမတရားအသင်ဆက်သွယ်မှုပုံမှစာရာတွေနဲ့ဖမ်းဆီးအကျဉ်းချပြီးတရားစွဲဆိုနေတာတွေကိုချွင်းချက်မရှိပြန်လွှတ်ပေးရင်းနဲ့လူဂုံတိတ်ခါနဲ့အညီရတ္တီရှင်တန်လုတ်ကင်နိုင်ရေးចောင်းသားလူငယ်နဲ့အရက်ဖက်အဖွဲ့အစည်းပေါင်း130ကျော်ကသဘောထားထုတ်ပြန်ပြီးအစိုးရကိုတောင်းဆိုခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်လူငယ်တွေရဲ့အခန်းကဏ္ဍနဲ့စွမ်းရည်မြင့်တင်နိုင်ရေးဝိုင်းဝန်းကြိုးပမ်းကြဖို့နှိုးဆော်နေတဲ့အချိန်မှာပဲအခုလိုလူငယ်တွေကိုအာဏာပိုင်တွေဘက်ကနှိပ်ကွပ်နေတာတွေကိုရပ်တန့်ပေးဖို့တောင်းဆိုကြတာဖြစ်တဲ့အကြောင်းမဆုမွန်ကတင်ပြပေးထားပါတယ်ရှင်။
ဟုတ်ပါတယ်ပြည်သူကရွေးချယ်လိုက်တဲ့အယက်သားအစိုးရလက်ထက်လူခွင့်ရည်နဲ့ဒီမိုကရေစီဖော်ဆောင်မယ်ဆိုတဲ့ပြုပြင်ပြောင်းလဲရေးဆောင်ရွက်နေချိန်မှာပဲအယက်ဖက်လူငယ်အစုအဖွဲ့တွေနဲ့လူခွင့်ရည်တက်ကြွလှုပ်ရှားတဲ့လူငယ်တွေငြိမ်းချမ်းရေးလှုပ်ရှားတဲ့သူတွေနောက်ပြီးတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းမီဒီယာအတွက်တောင်းဆိုတိုက်ပွဲဝင်သူတွေတချို့ဖမ်းဆီးရေးယူမှုတွေရှိနေတာပါအထူးသဖြင့်ကတော့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်တဲ့ကယင်းဒီလူငယ်တွေဖမ်းဆီးခံရတာပြည်သူစစ်အမှုနဲ့တအောင်းလူငယ်ဖမ်းခံရတာနောက်ရခိုင်သတင်းရယူမှုနဲ့ရိုက်တာသတင်းတော်လူငယ်အုပ်ဖမ်းခံရတာနောက်မီဒီယာကိုသတင်းစကားပြောဆိုမှုနဲ့ကလေးစစ်သားကိုအောင်ကိုထွေဖမ်းဆီးခံရတာနဲ့စစ်ဖြစ်ပွားနေတဲ့နမ်ဆန်မြို့နယ်တွင်ကចောင်းသားလေးဖမ်းခံရတာလိုမျိုးလူငယ်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေအပေါ်မှာဒီချုံနောက်ဖမ်းဆီးမှုတွေနဲ့လူငယ်တွေရဲ့လူခွင့်ရလူကုန်တိုက်ခါနဲ့အညီလုံခြုံမှုကင်းမဲ့နေတာကိုပြသလိုလူငယ်တွေရဲ့အခန်းကဏ္ဍကိုအလေးထားမြင့်တင်ပေးဖို့ចောင်းသားလူငယ်နဲ့အရက်ဖက်အဖွဲ့အစည်း130ကျော်ကသဘောထားထုတ်ပြန်ချက်ကြေညာပြီးတော့အစိုးရကိုဒီကနေ့တောင်းဆိုလိုက်တာဖြစ်ပါတယ်အထူးသဖြင့်ကတော့နိုင်ငံတော်တိုင်ပင်ခံကိုယ်တိုင်လူငယ်တွေရဲ့စွမ်းရည်မြင်မာရေးနဲ့လူငယ်တွေရဲ့အခန်းကဏ္ဍတိုးတက်ရေးနဲ့ပတ်သက်ပြီးတော့လူငယ်ရေးရာမူဝါဒတွေအကောင့်ထဲပေါ်နိုင်ရေးဆောင်ရွက်နေချိန်မှာဒီလိုမျိုးဖိနှိပ်မှုတွေရှိနေတဲ့အပေါ်လူငယ်အဖွဲ့အစည်းတွေဘက်ကစုစည်းပြီးတော့တောင်းဆိုကြတာဖြစ်တယ်လို့ဦးဆောင်သူတူဦးဖြစ်တဲ့အမျိုးသားလူငယ်ကွန်ဂရက်ကမတ်တင်စာရှင်းလင်းရေးကအခုလိုရှင်းပြပါဗျာ။လက်ရှိမှာ
ဖြစ်ပေါ်နေတဲ့ဖန်ဆီးခံရမှုတော်တော်များများကိုကြည့်လိုက်ရင်တော်တော်များများလူငယ်တွေဖြစ်နေတယ်ပေါ့နော်။အဲ့လူငယ်တွေရဲ့အဖြစ်အပျက်တွေကိုကြည့်လိုက်တဲ့အခါကျတော့လေလူခွင့်ရေးချုပ်ပေါက်ခံရတဲ့အကြောင်းအရာမျိုးတွေကိုအဓိကတွေ့ရတယ်။အဲ့လူငယ်ရေးမူဝါဒကလည်းတိတ်မတန် တိုင်းကခင်းခင်းနားနားနေပြီးတော့မှအတိုင်းအခံကိုယ်တိုင်တက်ရောက်ပြီးတော့ဒီအတီးပြုတ်ပြီးတော့မိတ်ဆက်ဖြန့်ချီခဲ့တယ်။အဲ့ဒီလူငယ်ရံမူဝါဒဟာဆိုရင်လေဒီလူခွင့်ရုပ်အခြေခံပြီးရေးသားထားတယ်လို့ပြောတယ်။ဆိုတော့ဒါကိုချင်းချင်းအဖြစ်နိုင်ငံတော်အစိုးရလူငယ်တွေအတွက်ကိုလူခွင့်ရေးပို့ပြီးတိုးတက်ကောင်းမွန်လာစေလို့လည်းဆန္ဒရှိရဲဆိုတာမျိုးမြင်တွေ့ရတယ်။တချိန်ထဲမှာလည်းတကယ်ကိုတိုးတက်ကောင်းမွန်လာစေစိတ်ရှိရဲဆိုရင်သက်ပြေပြလို့ရတဲ့လူငယ်တွေဆိုအခုလက်ရှိလူငယ်တွေဖန်ဆီးခံရတဲ့ဟာတွေကလူခွင့်ရေးချုပ်ပေါက်ခံရဖြစ်တဲ့ကြောင့်မလို့အဲ့လူငယ်တွေကိုအမြန်ဆုံးလွတ်ပေးဖို့တောင်းဆိုလိုခြင်းဖြစ်ပါတယ်
။ဒီကြေညာချက်သဘောထားတွေကနေသက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကိုပေးပို့ပြီးတော့တောင်းဆိုသွားဖို့ရှိလား။ခုနပြောလို့အမြန်ဆုံးပြန်လွတ်ပေးဖို့နောက်သူတို့ကြောင်းတွေပြန်တက်ဖို့လူနေမှုဘဝတွေမှာပုံမှန်ပြန်ပြီးတော့မှတို့လူမှုအတိုင်းဝန်းမှာပြန်ပြီးတော့ရှင်သန်ဖို့ပေါ့နော်အဲ့ကိစ္စတွေနဲ့ပတ်သက်ပြီးတိုက်ရိုက်တောင်းဆိုဖို့ရောရှိလားရှင
်တယောက်ချင်းစီကိစ္စတွေကလုံနေကြတယ်ပေါ့နော်လုံနေကြတဲ့အခါမှာတယောက်မှုအားဖြင့်ဘာမှမရှိဘူးဆိုတော့တွေ့ရတယ်လူငယ်တွေစုစည်းပြီးတော့စင်ညာချက်တွေထုတ်ပြန်ခဲ့တယ်ထုတ်ပြန်ခဲ့တဲ့ဟာပုံမှာလည်းတုံ့ပြန်မှုအပိုင်းအားဖြင့်အားနေတယ်ကိုယ့်ရဲ့တန်ကိုတကယ်နားမထောင်နိုင်ဘူးလို့လည်းယူဆနေရတယ်ပေါ့ဒါပေမဲ့ဒီစင်ညာချက်ကတော့ကိစ္စတွေအားလုံးခြုံငုံပြီးတော့ထုတ်ပြန်တာဖြစ်တဲ့အကြောင်းလို့ဒီစက်မှတိုက်ရိုက်ဖို့စဉ်းစားတယ်နောက်လွတ်တော့နောက်အဓိကတော့ဒီနိုင်ငံတကာကလူငယ်လှုပ်ရှားမှုဒီပြဿနာကအဖွဲ့အစည်းတွေဒါမျိုးတွေကိုသာတို့ဒီကိစ္စတွေကိုတင်ပြခြင်းအားနိုင်ငံရေးအရာလူငယ်တွေကိုကာကွယ်မျှတင်စောင့်ရှောက်ပြီးတဲ့ဆန္ဒတွေပါဝင်ဖို့အတွက်တွန်းအားတစ်ခုဖြစ်လာမယ်လို့လည်းဆိုပါတယ်
ဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံတွင်လူငယ်များမတရားဖန်ဆီးအကျဉ်းချတရားစွဲဆိုမှုနဲ့ပတ်သက်တဲ့သဘောထားထုတ်ပြန်ချက်ကိုတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်လူပေါင်းတဲ့လူငယ်၊ကရင်နီလူငယ်၊ကချင်၊ကယန်း၊ရခိုင်နာကတအောင်းစားတဲ့လူငယ်အဖွဲ့အစည်းတွေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေပါပါဝင်တဲ့လူငယ်အဖွဲ့အစည်း113ဖွဲ့ကနေပြီးတော့စုစည်းထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်
မဆုမွန်စူးစီးတင်ပြခဲ့တာပါရှင်အခုမြန်မာဒီမိုကရေစီအရေးဆွေးနွေးကန်စီစဉ်အလှည့်ကျလာပါပြီမြန်မာနိုင်ငံမှာဘာကြောင့်ငလင်တွေမကြခဏလှုပ်ရတာပါလဲသခိုင်းပြည့်ရွေချောမှာရှိနေတဲ့ရန်ကုန်မန္တလေးနိုင်ငံမြောက်ဖြားမှာစောက်မဲ့မြစ်ဆုံဆယ်နဲ့အလဲပိုင်းကရှေးဟောင်းရင်ကျိတ်မှုနယ်မြေပကံအတွက်ငလင်အန္တရာယ်တွေအကြောင်းကိုမြန်မာနိုင်ငံငလင်ကော်မတီနိုင်ရကဒေါက်တာဦးသိန်းကိုတခင်မျိုးသက်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်
ဆရာအခုလိုမျိုး VOA ဖြစ်ကြပြီးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ဆရာဆရာ
ဆရာလုံးဝတော်
ဟုတ်ကဲ့ပါဆရာဆိုတော့ဒီငရင်အန္တရာယ်ကြီးတဲ့ဟိုမြန်မာနိုင်ငံပေါ့နော်ဘယ်နေရာတွေကအထူးသတိထားဖို့လိုပါလဲဆရာ
ဟုတ်လုံးလုံးပေါ့လေအဲ့ဒါလေးမဖြေခင်ပေါ့ဘယ်အကြောင်းကြောင့်အဓိကအားဖြစ်ပေါ့ဗမာပြည်မှာငရင်လှုပ်လဲဆိုတော့
ဟုတ်ကဲ့ပါဆရ
ာအိန္ဒိယမြေတူးကြီးဆိုတော့ဒီဟိုမြေသားတူအချက်ကြီးကတော့မြန်မာမြေတူးချက်ဘက်ကိုနော်ဟိုဘောအရှိမြောက်တရွေ့ပြီးတော့မှနော်ထိပြီးတော့မှတော့ငုံရှိုးသွားတော့အဲ့မှာဒီတွန်းခေါက်တော်နားနေတဲ့ပြည့်ရွေကြီးတွေဒီပေါ်လာပြီးတော့ဒီငရင်လှုပ်တာပေါ့နော်ဒုတိယကတော့ဒီကပ္ပတိပင်လယ်ကဆက်လက်နော်မြန်မာမြေတူးချက်အငယ်လေးကအမြောက်ဖက်ကိုရွေ့လာရင်လည်းနော်သခိုင်းပြတ်ရွေ့ဆိုတဲ့ဟာကြီးဒီအရှိဘဆုံးမှာဖြစ်ပြီးတော့ဆိုသူ့အတိုင်းလဲမရင်ကြီးကြော်ဒီလှုပ်တာပေါ့အဲ့ဟိုအကြောင်းချက်ပေါ့နှစ်ခုကြောင့်ပေါ့အဲဆိုအဲ့ဒီခါကျတော့အဲ့ဒီအကြောင်းချက်ပေါ့နှစ်ခုစုံစည်းတဲ့နေရာတွေကဒီအနေအများဆုံးပေါ့ဥပမာဆိုလို့ရှိရင်ခြုံကြည့်ရင်နော်မန္တလေးတိုင်းရဲ့ဟိုအရှိပဲချမ်းပေါ့။နော်စောစောပြောတဲ့ဟာတွေနဲ့ဒီဝင်ပြီးတော့ဒီအကြောင်းရင်းစုံတဲ့နေရာတွေကနော်ဘကိုးတိုင်းရဲ့ပေါ့အရှိပဲချမ်းနော်နောက်ကြတော့ဒီချင်းတောင်တိုင်းရဲ့ဒီမြောက်ဖက်နဲ့ဒီစကိုင်းတိုင်းရဲ့ဒီမြောက်ဖက်ချမ်းအဲ့ဒီသုံးနေရာကတော့ဟိုပေါ့အပြင်းထန်ဆုံးဒီခါဘူရှိတဲ့ဒီနေရာလေးပေါ့ဘာလို့ဆိုတော့စောစောလို့ဒီပြည့်ရည်ကြီးတွေပေါ့အဲ့ဒီအတိုင်းဖြစ်တာ哦
ဒီမြန်မာနိုင်ငံမြို့ကြီးတွေမြို့ကြီးတွေမှာသတိထားတဲ့မြို့ကြီးတွေဘယ်မြို့ကြီးတွေကငញံအန်တရာကိုသတိထားတဲ့ပြောပြပေးပါဆ
ရာဟောဟိုသတိထားဒင်းစုံတို့မြို့ကြီးတွေပေါ့အဲ့ဒီဒီအများဆုံးမြို့ကြီးတွေကတော့မတောင်ဘက်ကဆက်ပြီးတော့နည်းနည်းကြည့်သွားရင်ပဲခူးရှိမယ်ဖြူးရှိမယ်နောက်တောင်ငူရှိမယ်နော်နေပြည်တော်ပြည်မနာပေါ့လေ။နော်တာစီတဲတော်အဝင်းတွင်ပေါ့။နော်မန္တလေးစကိုင်းအဲတို့မျိုးကြီးတွေကပြောရင်ပေါ့။ဟုတ်
ကဲ့
နောက်မျိုးအလတ်ထဲရတော့ဒီတကောင်းတို့တပိတ်ကျင်းတို့နောက်ကြတော့တော့ဘုဒ္ဓဟူလို့စသဖြင့်ပေါ့
ဟုတ်က
ဲ့နောက်ဒီဘက်အချမ်းကြည့်လိုက်မယ်ဆိုလို့ရှိရင်တော့လေနည်းနည်းပေါ့လေမြင်တာရသုံးခံနိုင်တာတော့ဟိုဟောပေါ့စကိုင်းတိုင်းဒီမြောက်ဖက်ကဟာလေးပေါ့ဟ ோம் လင်းတို့ကလေးဝါတို့ဘာတို့ကဒါပေမဲ့သူတို့တွေကတော့ဟိုမြို့လက်ကလေးတွေဆိုတော့ဟိုဟောပေါ့အနေရတော့များတယ်ဘေးရတော့အလေလက်အနေနဲ့ဘေးနဲ့နဲ့ခွဲတိမှာဖြစ်ဆလူရည်ဒီများရင်တော့အဆောက်အဦးကြီးကြီးမားမားကြီးရှိရင်တော့ဘေးရပုံများတာပေါ့ဟု
တ်ကဲ
့တော့အနေရအတူတူဘေးနဲ့အဲ့ဒီနေရာကြီးကြတော့အနေရတော့ကြီးတယ်ဒါပေမဲ့ဘေးကြတော့နည်းနည်းလျော့ဒီမြို့ကြီးတွေနဲ့ဆိုင်ဘာလို့မြို့လက်တွေပဲဖြစ်တယ
်ဟုတ်ကဲ့ပါဆရာနောက်နောက်ဆုံးပေါ့နော်ဒီကအဓိကရန်ကုန်မြို့ကြီးပေါ့နော်ရန်ကုန်မြို့ကြီးမှာဘေးနေရာတွေမှာဟိုငင်းညံဟိုအများဆုံးငင်းညံအများဆုံးခံနိုင်ရမယ်ဆိုနေလဲဆရာပြောပြပေးပါဆို
တော့ငဘူရောတော့ရန်ကုန်မြို့ကနည်းနည်းသေးသေးတယ်ဆိုတော့
ဟုတ်ကဲ့
မြေတံပေါ်အလတ်လောက်ပဲခါမဲ့နေရာလေမြေလည်းမာတဲ့နေရာလေငကိုရောင်ကောအခုကျတော့ဟိုဟာအရှိဘက်ကိုစကိုင်းပြည့်ရေစုံရှိတဲ့ဘက်ကိုဆယ်မန်လောက်အထိဒီတိုးသွားတယ်ညတကုံးဒီတောင်မြောက်တကုံးအရှိမြို့နယ်စကတကုံးစကိုင်းမြို့နယ်စသဖြင့်ကတို့တို့ကတ်သွားပြီးတော့မြေပြော့တွေလည်းများတဲ့နေရာဖြစ်တယ်ဆိုတော့အဲ့ဒီအပိုင်းကတော့ရန်ကုန်အရှိပိုင်းကတော့ငရင်သာဟောဟောလေတခြားနေရာနဲ့ဆိုင်ဘူးခါဘူးရှိဟုတ်ကဲ့ပါဆိုမြေရာလည်းပြော့တယ်စကိုင်းပြည့်ရေစုံတယ်လည်းနှီးသွားတယ
်
ဟုတ်ကဲ့ငကိုတော့ဒီရန်ကုန်မြို့အလေကစကိုင်းဒီပြည့်ရေစုံတဲ့ဒီ30 35မိုင်လောက်ပဲဝေးတယ်ဟိုအဲ့ဒီအခြေဆုံးမြို့နယ်တွေက15မိုင်မိုင်20ပဲဝေးတော့တယ်ဆိုတော့တော်တော်ကတ်
ဟုတ်ကဲ
့။တော့မြေရလည်းပြော့
။ဟုတ်ကဲ့ပါဆရာ။ဆရာရန်ကုန်ပြီးတော့ဆရာမန္တလေးဆက်မေးလဲပေါ့မန္တလေးမြို့ကြီးကြောင
့်။မန္တလေးကတော့ရန်ကုန်နဲ့ဆိုင်ရင်သူအစင်လာရသူဟိုမြေအနေကတော်တော်များပါတယ်။စော်ခွဲထားချက်ဆိုလို့ရှိရင်ဖြည့်ဆည်းမှုဒီများဆုံးပေါ့။နော်။သူဟိုပေါ့မာကတ်ဒီစကေးအတန်ကိုတော့နောက်တစ်ခါကျတော့30လောက်အထိတောင်မှသူပြတ်နိုင်ဆိုတော့သူမန္တလေးကလည်းသူမာတဲ့ဒီမြေကြီးရှိတယ်ဟိုမန္တလေးပေါ်အနောက်ပိုင်းကတမြေပြော့နေရတယ်နော်မြင့်တဲ့ဒီနီးတဲ့နေရာတွေကနော်တချို့နေရာတွေကဒီရေဝတ်တဲ့နေရာတွေတော့ဖြတ်နော်စကိုင်းပြည့်ရွေးနေလဲတော်တော်ကတ်တယ်နော်6မိုင်9မိုင်လောက်ပဲဝေးတယ်ဆိုတော့မန္တလေးအနောက်ပိုင်းကတော့ဘူပစ္စည်းများမှာပေါ့မန္တလေးအရှေ့ပိုင်းနဲ့ဆိုင်မခမကြီးပြောလိုက်ရင်85လမ်း86လမ်းရဲ့ဘူအရှိတ်တည်းကဘူပစ္စည်းများနိုင်တယ်ဟုတ်ကဲ့နော်ဒီအရှိတ်ချမြေလဲမာတယ်စကိုင်းပြည့်ပြည့်စုံတယ်လည်းနည်းနည်းပူလှမ်းဟုတ်ကဲ့
ပါဆရာအခုမျိုးတက်တယ်ဒါလည်းနေပြည်တော်ဆရာ
နေပြည်တော်ကတော့ဒီပြမနာနဲ့စာလို့ရှိရင်တော့အနေပူများတယ်ဘာလို့ဆိုဒီပြမနာတော့ဟာဒီစကိုင်းပြည့်ရွေနဲ့ဆယ်မိုင်လောက်ဒီဝေးသေးတယ်ကိုနေပြည်တော်လှုပ်တဲ့နေရာစကိုင်းပြည့်ရွေနဲ့ကတ်နေတယ်တော့တမိုင်လောက်အထိကတ်နေတဲ့နေရာတွေပါတယ်ဆိုတော့တမိုင်တစ်ခုကတော့ရှိတာတဲ့အထက်မြင့်ကြီးတွေတော့သူကစောင့်မထားဘူးပေါ့အဲဆိုနေပြည်တော်ကလည်းစောစောရုပ်ပြလိုက်တဲ့အတိုင်းပဲတော့ငင်းရနေကြီးမားတဲ့ဒီမြို့တွေမှာပါတယ်လေ
ဘ
ကိုးတို့ဖြူတို့နဲ့ဒီအလားတူပဲမန္တလေးစကိုင်းတို့နဲ့အလားတူပဲဟု
တ်ကဲ့ပါ
တော့ငင်းရနေအတော်ကြီးပါလေ
ဟုတ်ကဲ့ပါဆရာအဲ့တော့တတိထားတဲ့တခြားမြို့ကြီးပါရှိပါသေးလဲဆရာ
တတိထားတဲ့တခြားမြို့ကြီးတွေကတော့ဟိုပါပေါ့အဲဖြစ်စီမှုများဆုံးအောက်ကဒီပြည်ထောင်စုဆိုတဲ့ဟာတဲ့မှာရွှေဘူတို့တော့မုံရွာတို့အဲ့လိုနေရာတွေပါတော့ပေါ့လေနော်အဲတော့ကြောက်စဲတို့စသဖြင့်အဲ့လိုမျိုးတွေရတယ် မနောတရီသထားမှာပေါ့ဘာလို့စကိုင်းပြည့်ရွေးနေလဲတိတ်အဝေးတော့ပေါ့ဟုတ်က
ဲ့ပ
ါနောက်မိတ်ချီလာလို့စသဖြင့်ဟု
တ်ကဲ့ပါဆရာအခု ERD မြစ်ဆုံဒေတာမှာဆယ်ဆောက်မယ်အခုဟိုအစီစဉ်ပေါ့နော်အဲ့ဒါဆယ်ရလဲတော်တော်ကြီးပါဆရာဒီဆယ်နဲ့ပတ်သက်ပြီးတော့ငញ្ញန်တန်ဟိုဘယ်လိုအဆက်ဆက်ဘယ်လောက်အန္တရာယ်ရှိလဲဆရာပြောပြပေးပါ
သူကတော့ဟိုစကိုင်းပြည့်ရွေးရဲ့အဲ့ဒီနေရာကျတော့ဖျားထွက်သွားတယ်နှစ်ကြောင်းအရှိပဲကြောင်းနေရတော့နည်းနည်းနီးတယ်ပေါ့မြစ်ဆုံနေရာတော့ဆယ်မိုင်လောက်ပဲဝေးတယ်ဆိုတော့တော့အနေနဲ့တော်တော်လေးရှိတယ်နောက်တစ်ခုကျတော့လည်းတော့ဆယ်ရခုနှစ်ခုဆင့်ရဆောက်မယ်ဆိုတော့ဟာတစ်ခုစကြိုးရင်နောက်ပါလေးကလည်းစကြိုးဘူးရှိတယ်နောက်ကတ်စကိတ်တိုက်လေးလှုပ်ထားတယ်ဆိုတော့သူကတော့ပေါ့ဖြစ်နိုင်ရင်တော့ဒီမဆောက်တော့ကောင်းပါလေအဲမြစ်ဆုံတော့ဟာဘာလို့အနေနဲ့စာလို့ရှိရင်ဟာကြရမဲ့ဂျူရီယာသိမ့်မများဘူး။နောက်ပြည်သူတွေကလည်းသိမ့်မလို့လာကြအောင်ဆိုတော့နောက်ငရင်ကြောင်လည်းပါတော့ပါတယ်။ဟိုမဆောက်တင်တာမရတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့သူကဒေါက်တာချစ်ကိုကသူစောက်တော့တော့ရေးတယ်နောက်ထွက်လာတော့မှာ။ဟု
တ
်ကဲ့ပါဆရာ။ဟိုကပေါ့ဘူမီအင်ဂျင်နီယာရှူတော့ဝင်ပြီ။တော့ငရင်အပါဝင်ပေါ့။နောက်ဘူမီပြီးတော့ဘူမီအင်ဂျင်နီယာရှူတော့ ਆਂ နေပေါ့ဘယ်เจ้าကြောင့်မဆောက်တင်လဲဆိုတော့သူစောက်တော့ရေးတယ်ဒီထွက်တယ
်ဟုတ်ကဲ့ပါဆရာပကန်းဒေတာမှာငញ្ញန်တန်ခဏခဏခံရပါတယ်ဆရာဒီပကန်းဒေတာဖရားတွေပေါ့နော်ရှီအောင်ဖရားတွေဒါတွေကိုပေါ့နော်ဘလို့များဒီအန်ရရော့အောင်ဆရာဘလို့လောက်တင်လဲလို့ကြံပေးခြင်းပါလဲ
သူကတကယ်တမ်းကြတော့ဟိုပကန်းရောက်ခါရမီညာနည်းနည်းတော့လှမ်းတယ်ဟိုအနောက်ဖက်ကလာဒီစောစောပြောတဲ့ဒီကဘောဒီပြည့်ရည်ကဒီစားတယ်နေတာဆိုတော့သူကတော့ဟိုပေါ့နှစ်800 900လောက်အိုမင်းပြီဆိုတော့ဆွေးရလဲပါတယ်နောက်မြင့်လာလဲပါတယ်ဘာလို့ဆိုသူ့နဲ့ဒီကတ်နေတဲ့ဒီမျိုးတွေကြတော့သိပ်မပြတ်ဘူးလေ
ဟုတ်ကဲ့
ဆိုတော့အဲ့ဒီအကြောင်းကြောင့်လဲပါပါတယ်သူကနည်းနည်းလေးတော့လှမ်းတယ်နောက်ဘိုးချက်ကလည်းတော်တော်နဲ့တဲ့အထက်ကသူပြက်တာဒီဆွေးမြေတာလည်းပါတော့ပါတယ်တချောင်းကနောက်ဗကမြေသားကလည်းနှုံးတယ်မြေနုဆိုတော့သူမြေမှာမဟုတ
်ဟုတ်ကဲ့ပါဆရာပြက်နိုင်နေတာပေါ့နော်အန်တရာရှိနေတယ်ကျေးဇူးအများကြီးတင်ပါတယ
ဒေါက်ခင်မြို့သက်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြမအေးဆွေးနွေးခန်းကိုနားဆင်ကြရတာပါရှင်။သောတာရှင်တွေအနေနဲ့ကျမတို့ VOA ကိုစားလိုက်ကနေတဆင့်ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့တိတ်တချင်းတွေတောင်းယူလို့ကြရတယ်ဆိုရင်ကျမတို့ရဲ့ website လိပ်စာစာတိုက်လိပ်စာက VOA American တန်မြမပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ် 855 ဖြစ်တယ်လို့တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရင်တော့12923822555လေးကိုခေါ်ဆိုနိုင်ပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝက်စာအစီအစဉ်တွေမှာတော့လိုင်းဒိုမီတာ32 40နဲ့48အပြင်လိုင်းလက်မီတာ190ကနေပြီးတော့ပါဖန်ယူနားဆင်နိုင်ပါလိမ့်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တိုင်းရဲ့တနင်္လာနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းလိုမီတာ32 40 48နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်ဒီကနေ့ဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ပထမဦးဆုံးမြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ရဖို့ရှိပြီးဥစီတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မှာတော့
မတန်ရီရ2019ဇန်နဝါရီတရက်နေ့မှာပုဂ္ဂလိကဗန်ဒီရဲ့ဒေါ်လာဝယ်ဈေးကျပ်ငွေ1358ရောင်းဈေး1362ပေါက်ပါတယ်
ကျန်ွေတန်ဖိုးတည်ငြိမ်မှုနဲ့ NLD အစိုးရဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာမှုနားဆင်နိုင်ပါတယ်ရှင်။အစီအစဉ်နောက်ပိုင်းမှာတော့ကမ္ဘာတလွှာထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုအရင်ဆုံးတော့မအေးတန်တာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်။
ရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့ပြီးခဲ့တဲ့နှစ်ပတ်လောက်ကပဲနှစ်သစ်တစ်နှစ်ကူးပြောင်းသွားတဲ့အချိန်မှာကျွန်တော်တို့စီစာရေးလာကြတဲ့သောရရှင်ရဲ့နှစ်သစ်နှုတ်ခွန်းဆက်အစားလေးတွေကိုဖော်ပြပေးစီမားနေနော်။ဖီရီတော်ရရှင်မက်ထရီ Facebook ပေါ်မှာရေးလာတာကတော့
ပြည်ရင်းပြည်ပမှာရှိတဲ့မြန်မာပြည်သူပြည်သားများအားလုံးဘေးရန်ကင်းကွာပြီးမင်္ဂလာအပေါင်းနဲ့ပြည့်စုံပါစေ။စိတ်ရဲ့ချမ်းသာခြင်း၊ကိုယ်ဤကျန်းမာခြင်းရှိကြပြီးလူရင်းဆန္ဒလည်းပြည့်ဝကြပါစေ
။ဂျိတ်တီတီဆိုတဲ့တော်ရရှင်ကတော့ကျွန်တော်တို့နှစ်သက်အတွက်လွှင့်ပေးတဲ့အစီအစဉ်လေးတွေကိုနားဆင်ပြီးတော့နှစ်သက်ဆုတောင်းနေတဲ့အတွက်ကျေးဇူးတင်ရပါတယ်။တံပြန်ပဲဆုတောင်းပေးလိုက်ပါတယ်။ Happy New Year to all ဆိုပြီးအင်္ဂလိပ်လိုဖီရီကိုမှတ်ချက်လေးရေးပြီးတော့ဆုတောင်းပေးလာပါတယ်ရှင်။မြန်မာပြည်သူပြည်သားအားလုံးတွေဆုတောင်းပေးထားတဲ့မက်ထရီရဲ့နှစ်သစ်ဆုမွန်ဖြစ်ပါတယ်။တန်းဆိုးဆိုတဲ့တော်ရရှင်ကတော့
နှစ်သစ်မှာ VOA ဝိုင်းတော်သားအားလုံးကျမ်းမာရှင်လန်းချမ်းမြေ့ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်
။ဟုတ်ကဲ့ပါ VOA အဖွဲ့သားတွေအတွက်နှစ်သစ်ဆုမွန်ပို့ပေးလာတဲ့တော်ရရှင်တန်းဆိုးကိုအထူးကျေးဇူးတင်ပါတယ်။ဒီတန်းဆိုးဆိုတဲ့တော်ရရှင်ကပဲနောက်ထပ် Facebook comment တစ်ခုမှာတော့အမြဲနားထောင်အားပေးနေပါတယ်။နေ့စဉ်သတင်းကိုလည်း view the site အားပေးနားထောင်နေပါတယ်။ view one တော်သားတွေအားလုံးကိုလည်းထူးကျေးဇူးတင်ရှိပါတယ်ဆိုပြီးရေးလာပါတယ်ရှင်။ Samuel Bachu ဆိုတဲ့တော်ရရှင်ကလည်းအခုလိုဆုတောင်းပေးလာပါတယ်
။ VOA ဝိုင်းတော်သူဝိုင်းတော်သားများအားလုံး2018နှစ်သစ်မှာလိုရာဆန္ဒပြည့်ဝပါစေ။စိတ်ချမ်းသာခြင်းကိုကျမ်းမာခြင်းနဲ့ပြည့်စုံပါစေ။မီဒီယာအလုတ်ဖြင့်ကမ္ဘာအကျိုးမြတ်အကျိုးကိုယခုထက်ပိုမိုထမ်းဆောင်နိုင်ပါစေလို့စုမုံကောင်းတောင်းပေးပါတယ်။ VOA ကိုအစဉ်အမြဲအားပေးလျက်ပါ
။မီဒီယာအလုံးနဲ့ကမ္ဘာအကျိုးမြန်မာအကျိုးကိုတည်ပိုးနိုင်ပါစေလို့ဒီသောရရှင်ကစုမုံတောင်းပေးလာတဲ့အချိန်မှာ VOA သောရရှင်တကုံမျိုးသက်ကဦးလာထွန်းကတော့ Facebook ပေါ်မှာအခုလိုသတင်းအလုံးနဲ့ပတ်သက်ပြီးတော့ပဲဆုတောင်းပေးလာပါတယ်
။2018မှာကျမ်းမာပျော်ရွှင်စွာနဲ့သတင်းမှန်အချက်လက်မှန်တွေမကြံစည်ဘဲနဲ့တင်ပြပေးနိုင်ပါစေ။သတင်းရယူခွင့်သတင်းလွတ်လပ်ခွင့်ကိုတက်ကြွစွာဆောင်ရွက်ပေးနိုင်ပါစေလို့ဆုတောင်းလိုက်ပါတယ်
။ဟုတ်ကဲ့သောရရှင်ဒီအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်။တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားဖို့ရှိပါတယ်နော်အခုတော့အနောက်တိုင်းဒေးလေးတပုတ်နဲ့တော်ရရှင်တွေကိုကြားဖြတ်ပြီးတော့ဖြောပြပေးကြပါလိမ့်အကောင်းဆုံးတပုတ်ထဲဒေးတပြား official single charge မှာသတင်း6ပတ်ဇက်တိုင်နံပါတ်1ကိုချိန်နေတဲ့သချင်းလေးပဲဖြစ်ပါတယ် Billboard Hot 100စီးရင်မှာလည်းနံပါတ်1နေရာကိုယူထားတဲ့သချင်းမှာ Ed Sheeran ရဲ့ Perfect ဆိုတဲ့သချင်းက2019ခုနှစ်မှာထွက်တဲ့ Ed Sheeran ရဲ့တတိယမြောက်ဒေးတပြားတွေကဖြစ်ပါတယ်ဒီဇင်ဘာလမှာပဲ UK တပုတ်ထဲတည်ဆင်းတဲ့ Billboard Hot 100စီးရင်ကိုဝင်ခဲ့ပါတယ်။နိုင်ငံပေါင်း16နိုင်ငံမှာနံပါတ်1နေရာကိုရောက်ပြီးတော့သူ့ရဲ့တယောက်တည်းသချင်းကို American ကနာမည်ကျော် Beyoncé နဲ့တွဲပြီးတော့2019ဒီဇင်ဘာလမှာဇုံတွဲသချင်းဖြစ်နေထပ်ပြီးတော့ထုတ်လိုက်ပါတယ်။အဲ့မှာ Britain နိုင်ငံ2019ခုနှစ်ရဲ့အကောင်းဆုံး Christmas တည်ဆင်းမှာနံပါတ်1ချိတ်ပြင်တာပါ။Ed Sheeran ကဒီလောက်တောင်မှနာမည်ကျော်နေတဲ့သူ့ရဲ့သချင်းကိုတရက်ထဲနဲ့အပီးရေးဆက်ခဲ့တယ်လို့ဆိုပါတယ်။သူ Ibiza မှာနေတဲ့တငယ်ချင်းဖြစ်တဲ့ Britain အဆိုတော့ James Blancy ကိုတွားလဲပြီးတော့တရက်မှာတော့မနေ့6နာရီကြီးတချင်းတစ်ပုဒ်ကိုအတူတူနားထောင်ပြီးတော့ဖနက်မပါချဲ့အိမ်မပါနဲ့သူတို့တွေမျက်ခင်းထဲမှာဒီတချင်းနဲ့ကပြစ်ချပါတယ်တဲ့အဲ့ဒီတချင်းကိုနားထောင်ရင်းနဲ့သူတချင်းတစ်ပုဒ်ရေးဆက်ဖို့စိတ်ကူးပေါက်သွားပါတယ်အဲ့ဒီမှာတင်ပြေးပြီးတော့တချင်းရေးလိုက်တာတရက်ထဲနဲ့တချင်းတစ်ပုဒ်လုံးပြီးသွားတယ်လို့ Ed Sheeran ကပြောထားတာပါအဲ့ဒီတဲ့ချင်းကိုသူကိုယ်တိုင်ပဲထုတ်လုပ်တာဖြစ်ပါတယ်။တိခတ်မှုအပိုင်းမှာတော့သူ့ရဲ့ညီဖြစ်တဲ့ Matthew Sheeran ကဝိုင်းပြီးတော့လုပ်ပေးထားပါတယ်။ သူ့ရဲ့အဖွားမတည်ခင်ကဖြစ်စေခြင်းနဲ့ဆန္ဒလေးဖြစ်တဲ့သူတို့ညီကိုနှစ်ယောက်အမှုပညာအလုပ်ကိုလက်တွဲပြီးတော့လုပ်စေခြင်းနဲ့ဆိုတဲ့ဆန္ဒကိုသူတို့အကောင့်ထဲပေါ်လိုက်တာပဲဖြစ်ပါတယ်။အခုလောလောဆယ် Billboard Hot 100 ရင်းမှာအကောင်းဆုံးနံပါတ်1တေးနေရာကိုသတင်းသုံးပတ်ဆက်တိုက်ယူထားတဲ့ Ed Sheeran နဲ့ Beyoncé ရဲ့ Perfect ဆိုတဲ့သင်းလေးကိုနားဆင်ကြည့်ပါအောင်နော်
။ I found a love for me.Darling, just dive right in. Follow my lead. Well, I found a girl, beautiful and sweet. Well, I never knew you were the someone waiting for me. 'Cause we were just kids when we fell in love, not knowing what it was.I will not give you up this time. Well, darling, just kiss me slow. Your heart is all I own. And in your eyes, you're holding mine. Baby, I'm dancing in the dark.You between my arms, barefoot on the grass, listening to our favorite song. When you said you looked a mess, I whispered underneath my breath, but you heard it. Darling, you look perfect tonight.
Found a man stronger than anyone I know. He shares my dreams. I hope that someday we'll share our home. I found love to carry more than just my secrets, to carry love, to carry children of our own.We are still kids, but we're so in love, fighting against all odds. I know we'll be alright this time. Darling, just hold my hand, be your girl, you'll be my man. And I see my future in your eyes.Baby, dancing in the dark with you between my arms, barefoot on the grass while listening to our favorite song. When I saw you in that dress, looking so beautiful, I don't deserve this, darling. You look.
Perfect tonight. Ed Sheeran နဲ့ Beyoncé တီဆိုထားတဲ့ Perfect ဆိုတဲ့သင်္ကေတနားဆင်ခဲ့ကြရတာပါမြမတေချစ်တော်ရရှင်တွေအတွက်မေတ္တာတေလက်ဆောင်မြမတချင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖြောပြပေးသွားဖို့ရှိပါတယ်ရှင်အခုတော့တော်ရရှင်တွေရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားခြင်းပါတယ်ပထမအဦးဆုံးဒီကျက်သွန်ဆိုင်တောင်သူတွေဒုက္ခများနေရပါတယ်ဆိုတဲ့သောရရှင်ရဲ့အစာတွေကိုပြောပြပေးချင်ပါတယ်။တန်ထိုက်ဝေဆိုတဲ့သောရရှင်တရားကတော့မကွေးတိုင်းဒေသကြီးပခုတ်ခုခရိုင်ပေါင်းမြို့နယ်အတွင်းကျက်သွန်ဆိုင်တောင်သူတွေမိုးများပြီးတော့ကျက်သွန်ကင်းနေစိတ်ရည်တိုးလာပြီးရင်းနှီးမြှုပ်လျက်ရှိပါတယ်ဆိုပြီးတော့ရေးလာပါတယ်ရှင်။နောက်ထပ်သောရရှင်တရားကလည်းကျက်သွန်ဆိုင်တောင်သူတွေဒုက္ခရောက်နေပါတယ်ဆိုပြီးတော့သူ့ရဲ့ဓာတ်ပုံနဲ့တကွာအဲဒီလိုရေးကြီးနေတဲ့ပုံတွေကိုပေးပို့လာပြီးတော့အခုလိုစာရေးပြီးတော့အကူအညီပေးနိုင်ရင်ပေးကြပါဆိုတော့ရင်ဖွင့်လာပါတယ်။
မကွေးတိုင်းဒေသကြီးပခုတ်ကူခရိုင်ပေါ့မြွနယ်ရောချောင်းပေးတလျှောက်မှာကျက်သွန်ဆိုင်ခင်းနေရင်းနှင်းမြုပ်နေပါလေရောချောင်းရေကလည်းတဖြည်းဖြည်းနဲ့မြင့်တက်နေတာပါရေကျသွားရင်လည်းကျက်သွန်ဆိုင်တောင်သူတွေပြန်လဲစိုက်ပျိုးဖို့ငွေကြေးအကူအညီပေးနိုင်တဲ့အဖွဲ့အစည်းများအကူအညီပေးနိုင်ပါရန်တင်ပြပါတယ
်ဟုတ်ကဲ့ဒီသောရရှင်တွေကဒီမကွေးတိုင်းကဒီကျက်သွန်ဆိုင်ခင်းနေရင်းမြုပ်ပြီးတော့ဒုက္ခရောက်ရပါတယ်ဆိုတော့ရေးလာလို့တိုက်တိုက်ဆိုင်ဆိုင်မှာပဲကျမတို့မြန်မာတခွင့်အစီအစဉ်မှာတင်ဆက်ပေးသွားတဲ့သတင်းတစ်ပုဒ်ကိုခုနကလည်းကြားလိုက်ရမယ်ထင်ပါတယ်နော်ဒီမြန်မာနိုင်ငံကကျက်သွန်ဆိုင်တောင်သူတွေနောက်ပြီးတော့အာလူဆိုင်တောင်သူတွေအတွက်ဒီစိုက်ပျိုးရေးကုန်ကြမ်းစည်တင်များတဲ့အတွက်ကြောင့်မလို့ မြန်မာပြည်တွင်းမှာထွက်တဲ့ကြက်သွန်တွေအားလုံးတွေကဈေးကြီးမြင့်ပြီးတော့အဝယ်မလိုက်ဖ ೇನೆ တဖက်နိုင်ငံတရုတ်နိုင်ငံကတင်သွင်းတဲ့ကြက်သွန်တွေအားလုံးတွေကအဝယ်လိုက်နေတဲ့အတွက်ကြောင့်မလို့ကြက်သွန်အားလုံးတောင်သူတွေတွက်ချိန်မကိုက်ဖ ೇನೆ ဒီစီးပွားရေးလေပတ်ဖို့အတွက်အခက်အခဲဖြစ်နေရပါတယ်။အစိုးရနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေအကူအညီပေးကြပါဆိုတော့ခုနကအစီအစဉ်မှာကြက်သွန်ဆိုင်တောင်သူတွေကပြောသွားကြပါတယ်။အခုဟာရေးကြီးပြန်နေဆိုတော့ဒီနှစ်ကြက်သွန်တွေလည်းအထွက်နည်းနိုင်ပြီးတော့ပြည်တွင်းပြည်ကြက်သွန်စီတွေလည်းပို့ပြီးတော့မြင့်နိုင်တဲ့အတွက်ကြောင့်မလို့တည်င်းကောင်းတော့မဟုတ်လာပါဘူးနော်။သရရှင်တွေရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်။မွေးနေ့မြစ်တာဒေးလက်ဆောင်တောင်းလာတဲ့သရရှင်တွေရဲ့စာတွေကိုလည်းနောက်ပိုင်းမှာဖတ်ပြအောင်မှာဖြစ်ပါတယ်နော်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေးလက်ဆောင်ကနေမှဒေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲ VOA Bemis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။မြန်မာတေးချစ်တော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါတယ်။မွေးနေ့မြစ်တာတေးလက်ဆောင်ပါတဲ့သူလည်းရှိပါတယ်။ဖြူညွန့်နယ်ဝဲကြီးကျေးရွာမှာနေတဲ့တာလီကောင်းရန်ခန့်အတွက်ပါဆိုပြီးတော့မွေးနေ့လက်ဆောင်သချင်းတောင်းခြင်းလို့ပါတဲ့ဖေဖေကိုသက်ဝေအောင်နဲ့မေမေမတ်အီမွန်တို့ပါ။ကိုသက်ဝေနဲ့မတ်အီမွန်တေးတောင်းလာတဲ့အီးမေးလ်ထဲမှာတေးသချင်းနာမည်ရေးလာပေးမယ်လဲ။အကွက်အတုံးလေးတွေပဲပေါ်နေပြီးတော့ကျွန်မပုံစံမျိုးစုံနဲ့ဖတ်ဖို့စူးစမ်းပေးမယ်လဲ။ဖတ်လို့မရတဲ့အတွက်ကြောင့်မလို့ပါသချင်းတောင်းလဲဆိုတာမြင်လို့မရပါဘူးနော်။ဒါကြောင့်မလို့ကျမဒီတားလေးကောင်းရံခန့်အတွက်မြစ်တာဒေးလက်ဆောင်တစ်ပုဒ်ရွေးချယ်ပြီးတော့ပဲထုတ်လွှင့်ပေးချင်ပါတယ်ရှင်။ဒီရမို့တည်ဆူထားတဲ့ပုံမြင်လေးဆိုတဲ့သချင်းကိုမွေးနေ့ဒေးလက်ဆောင်တောင်းသူတွေရောနောက်ပြီးတော့မွေးနေ့ရှင်ကူကောင်းရံခန့်ပြီးတော့ VOA တိချစ်တော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။
ကြည့်မာတဲ့မင်းသားလေးတို့တွေ့ဆုံကြတဲ့အခါ
ဒီရမိုတီဆိုထားတဲ့ပုံမြင်လေးဆိုတဲ့သတင်းဖြစ်ပါလေရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းကလေးနဲ့ညပိုင်းနဲ့တင်းနှင်းလာနဲ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာမှာတိုက်ရိုက်နားဆင်နိုင်ပါတယ် တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုကျမတို့ရဲ့ VOA Internet စာမျက်နှာပေါ်မှာလည်းနားဆင်နိုင်အောင်စီစဉ်ပေးထားပါတယ်။ကျမတို့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
။ရှင်ပြိုင်တဲ့တိုင်ပွဲအပြင်းဆုံးမဟုတ်ရတဲ့အစ်စ်ကားနိုင်
မယ့်တနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်။အခုဆက်ပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးသွားပါမယ်။ကြောင်ငွေတန်ဖိုးတည်ငြိမ်မှုနဲ့ NLD အစိုးရဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြချက်ကိုမတ်အင်ချင်းနိုင်ကအကူအညီတင်ဆက်ထားပါလေရှင
်။ဒီကရရဲ့ပိုင်းကနိုင်ငံတော်သမ္မတဦးတင်ကျော်ဦးဆောင်တဲ့ဗန္ဒရေးကော်မရှင်အစည်းအဝေးကျင်းပပါတယ်။အဲ့ဒီစီဝေးမှာမြန်မာစီဝါရေးအခြေအနေနဲ့ပတ်သက်ပြီးဒုံဆန်းစုကြည်ရဲ့မှတ်ချက်စကားကလည်းစိတ်ဝင်စားစရာကောင်းပါတယ်။သူပြောခဲ့တာကကျမတို့သေချာလေ့လာတဲ့အခါကျတော့ကျမတို့ရဲ့စီဝါရေးတိုးတက်မှုကထင်တာထက်မြန်တယ်ဆိုပြီးဖြစ်ပါတယ်။ဒါပေမဲ့သူဆက်ပြီးပြောတာကမြန်မာစီဝါရေးဖွံ့ဖြိုးတိုးတက်မှုနှုန်း6ကနေ900ခန့်နှုန်းကြားဆိုတာခုမှဖွံ့ဖြိုးတိုးတက်ဖို့စတင်ကစားနိုင်ငံတကာနိုင်ငံအတွက်ကျေနပ်လောက်စရာမဟုတ်ဘူးလို့လည်းဆိုခဲ့ပြန်ပါတယ်။သူရဲ့အဲ့ဒီမှတ်ချက်ဟာသိပ်မကြသေးခင်တုန်းကစီဝါရေးပညာရှင်ဒေါက်တာဦးမြင့်ပြောတဲ့စကားနဲ့ဆန့်ကျင်ဘက်ဖြစ်နေပေမဲ့စဉ်းစားဖို့ကောင်းတဲ့အချက်ပါမြန်မာစီဝါရေးအခြေအနေဘလို့ဖြစ်နေပါသလဲအဲ့ဒီထဲမှာတကယ်ချီးကျူးထိုက်တဲ့ကောင်းမွန်တဲ့တိုးတက်ဖြစ်ထွန်းမှုဖြစ်တဲ့နယ်ပယ်ရောမရှိနိုင်ဘူးလားဆိုတာကုရပလေးလာသုံးသပ်ကြည့်ကြရအောင်ပ
ါဒေါက်တာဦးမြင့်အပါအဝင်စီဝါရေးပညာရှင်တွေရဲ့ဝေဖန်မှုဟာမှန်ကန်ပါတယ်ဆိုပြီးလက်ခံကြပေမဲ့လက်ရှိမြန်မာနိုင်ငံစီဝါရေးဖြစ်ထွန်းမှုနဲ့ပတ်သက်ပြီး NLD အစိုးရလက်ထက်စီဝါရေးနဲ့သက်ဆိုင်တဲ့နယ်ပယ်တွေမှာတကယ်ကိုတိုးတက်လာတဲ့နယ်ပယ်မရှိဘူးလားဆိုပြီးမေးစရာဖြစ်လာပါတယ်လူတွေတိတ်တတိမထားမိပေမဲ့အမှန်တကယ်တိုးတက်ဖြစ်ထွန်းလာတဲ့ချီချူးထိုက်တဲ့နယ်ပယ်တခုတော့ရှိပါတယ်အဲ့ဒါကတော့အရင်အစိုးရဆက်ဆက်ကမစွမ်းဆောင်နိုင်ခဲ့တဲ့မြန်မာကျပ်ငွေတန်ဖိုးတည်ငြိမ်မှုနဲ့အတက်အကျအလှုပ်ရမ်းအလွန်နှဲပါအောင်ထိန်းထားနိုင်တဲ့ဗန္ဒာရေးဆိုင်ရာနယ်ပယ်ပါပဲအတိတ်ပဲကတော့ NLD အစိုးရလက်ထက်ကုံလွန်ခဲ့တဲ့2019တနှစ်တာကာလကိုပြန်ကြည့်လိုက်ရင်မြန်မာကျပ်ငွေတန်ဖိုးတည်ငြိမ်နေတာတွေ့ရမယ်အပြင်အရင်နှုန်းကဖြစ်ခဲ့သလိုနေ့စဉ်အတက်အကျအလှုပ်ရမ်းဖြစ်မှုမျိုးလဲအလွန်နှဲပါခဲ့တဲ့အခြေအနေမျိုးပါဒါကို NLD အစိုးရစွန့်ဆောင်နိုင်ခဲ့တယ်လို့အတိအမှတ်ပြုနိုင်ပါတယ
်မှတ်တမ်းတွေရ2019ဇန်နဝါရီတရနေ့မှာပုဂ္ဂလိကဗန်ဒီရဲ့ဒေါ်လာဝယ်ဈေးကျပ်ငွေ1358ရောင်းဈေး1362ပေါက်ပါတယ်။အဲဒီနောက်မေလတရနေ့မှာဒေါ်လာဈေး1349 1351အောက်လတရနေ့မှာ1354 1356 2018ခုနှစ်ဇန်နဝါရီတရနေ့မှာ1352 1354ကျပ်ပေါက်ဈေးရှိခဲ့ပါတယ်။ဒီပေကတော့မြန်မာကျပ်ငွေဈေးနှုန်းဟာဒေါ်လာငွေနဲ့နှိုင်းယှဉ်ရင်တစ်နှစ်အတွင်းဒေါ်လာကျပ်ငွေ1350နဲ့1360ကြားမှာတည်ငြိမ်နေခဲ့တာဖြစ်ပါတယ်။ဒီလိုကျပ်ငွေတန်ဖိုးတည်ငြိမ်ရတာဟာအစိုးရရဲ့ဘတ်ဂျက်မှာဝင်ငွေနဲ့ထွက်ငွေသင့်တင့်အောင်ရထားသုံးဆွဲတတ်မှုဗန္ဒာရေးအခြေအနေနဲ့ကန့်ညီတဲ့ပမာဏလောက်ကိုပဲငွေဆက်ကူရိုက်ထုတ်မှုစတာတွေကြောင့်ဖြစ်ပါတယ်။နောက်ထပ်ထူးခြားတာတစ်ခုကတော့2019ခုနှစ်အတွင်းမြန်မာကျပ်ငွေတန်ဖိုးအလှုပ်အယားနည်းပါးစွာနဲ့တည်ငြိမ်နေတဲ့ကိစ္စပါ။ဒါဟာရှေ့အစိုးရအဆက်ဆက်ပဲချိန်တုန်းကမှမစွမ်းဆောင်နိုင်ခဲ့တဲ့ကိစ္စပါအကြောင်းကတော့ရှေ့အစိုးရအဆက်ဆက်လက်ထက်မှာဒေါ်လာဈေးနေရကနေမြင့်တက်လာတာမျိုးရှိခဲ့ဘူးသလိုနေရကနေနှိပ်သွားတဲ့အခြေအနေတွေလည်းရှိခဲ့ဘူးပါတယ်ဒါပေမဲ့နေရကနေမြင့်သည်ဖြစ်စေနေရကနှိပ်ဆင်းလာသည်ဖြစ်စေတည်ငြိမ်မှုလုံးဝမရှိဘဲအတက်ကျအလှုပ်ရမ်းအလွန်များခဲ့ပါတယ်တရထဲမှာကိုပဲတက်လိုက်ကျလိုက်အခြေချင်းဖြစ်သလိုအမြင့်ဆုံးဈေးနဲ့အနည်းဆုံးဈေးကွာခြားမှုများတဲ့အခြေအနေမျိုးပေါ်ပေါက်ခဲ့တာကိုဆိုလိုတာပါ
ဒီလိုဖြစ်ခဲ့တဲ့အဓိကအကြောင်းရင်းကတော့မြန်မာကျပ်ငွေတည်ငြိမ်ရေးနိုင်ငံเจ้าငွေလဲလှယ်ရေးနဲ့ပတ်သက်ပြီးဗဟိုဘဏ်ရဲ့ကင်တွယ်ပုံပြောင်းလဲလာတာကြောင့်လို့ခန့်မှန်းနိုင်ပါတယ်။အရင်အစိုးရလက်ထက်ကစနိုင်ငံเจ้าငွေတန်ဖိုးကိုဗဟိုဘဏ်ကသတ်မှတ်ပါတယ်။သတ်မှတ်ရုံနဲ့မပြေးပါဘူး။အဲ့ဒီသတ်မှတ်ထားတဲ့နှုံးထအပေါ်အခြေခံပြီးပုဂ္ဂလိကဘဏ်တွေကိုနိုင်ငံเจ้าငွေနဲ့မြန်မာငွေနေ့စဉ်လေးလံတင်ရောင်းချပေးတဲ့စနစ်ကျင့်သုံးပါတယ်။အတိတ်ဘယ်ကတော့ဗဟိုဘဏ်ဟာဒေါ်လာအပါအဝင်နိုင်ငံเจ้าတွေလဲလှယ်နှုံးတွေကိုနှုံးထတစ်ခုသတ်မှတ်ပေးမယ်အဲ့ဒီနှုံးထအပေါ်အခြေခံပြီးပုဂ္ဂလိကဘဏ်တွေဟာ
ဘဟုဘန်ကနေနိုင်ငံသားငွေဒါမှမဟုတ်မြန်မာကျပ်ငွေတွေကိုလေးလံဈေးကနေဝယ်ယူနိုင်တယ်ပြီးရင်ပုဂ္ဂလိကဘဏ်တွေဟာသူတို့ရဲ့တရားဝင်ငွေလဲလှယ်ရေးကောင်တာတွေကတဆင့်ဘဟုဘန်ကတတ်မှတ်ထားတဲ့နှုံထအပေါ်အခြေခံနဲ့ရောင်းဈေးဝယ်ဈေးနဲ့ပြည်သူတွေလိုအပ်သလောက်ရောင်းချပေးရမယ်ဆိုတဲ့စီမင်းမှာဒါပေမဲ့တကယ့်လက်တွေ့မှာအရင်အစိုးရလက်ထက်တုန်းကဘဟုဘန်ဟာဒေါ်လာအပါအဝင်နိုင်ငံသားငွေလဲလှယ်နှုံကိုလက်ရှိပြင်ပပေါက်ဈေးထက်အလွန်နှိမ့်ပြီးတတ်မှတ်ပါတယ်။ဥပမာပြင်ပပေါက်ဈေးဒေါ်လာကျပ်1350ရှိရင်ဘဟုဘန်ကဒေါ်လာကျပ်1300 1330တတ်မှတ်တယ်လို့မျိုးပါ။အဲ့ဒီလိုပေါက်ဈေးထက်နှိမ့်ပြီးတတ်မှတ်တဲ့အတွက်လေလံဈေးမှာပုဂ္ဂလိကဘဏ်တွေဟာဘဟုဘဏ်ကနေဒေါ်လာအပါအဝင်နိုင်ငံသားငွေတွေကိုဝယ်ယူဖို့စ조사ကြပါတော့တယ်။လို့တလို့ဘဟုဘဏ်ကရောင်းမပေးနိုင်တဲ့အခါအကန့်အသတ်နဲ့ကိုတာနဲ့ရောင်းပေးတဲ့အခြေအနေဖြစ်ပေါ်စေပါတယ်။ပုဂ္ဂလိကဘဏ်တွေဘက်ကတော့ဘဟုဘဏ်ကနေဒေါ်လာအပါအဝင်နိုင်ငံသားငွေတွေကိုပြင်ပပေါက်ဈေးထက်အများကြီးဈေးလျှော့ပြီးဝယ်ခွင့်ရတဲ့အတွက်နေ့စဉ်အကျိုးအမြတ်ဖြစ်ထွန်းစေပါတယ်။ဝယ်လို့ရလာတာတွေကိုလေသူတို့ငွေလဲကောင်တာတွေမှာတတ်မှတ်ဈေးနဲ့လိုသလောက်ပြန်ရောင်းပေးတာမရှိဘဲကောင်တာပိတ်သွားပြီးကိုတာရထားတဲ့နိုင်ငံသားငွေတွေကုန်သွားပြီးအဆရှိသဖြင့်အကြောင်းပြပြီးရောင်းမပေးကြပါဘူး။မှောင်ခိုဈေးမှာဈေးအမြင့်နဲ့ရောင်းပြီးကိုကျိုးရှာခဲ့ကြပါတယ်။အကျိုးဆက်ကတော့ပုဂ္ဂလိကဘဏ်တွေအကျိုးအမြတ်ရသွားကြပေမဲ့မြန်မာကျပ်ငွေတန်ဖိုးမတည်ငြိမ်သလိုနေ့စဉ်အတက်အကျအလှုပ်ရမ်းများခဲ့ပါတယ
်။လက်ရှိအနေနဲ့ဆိုရလက်ထက်မှာတော့ဘိုးဘန်းဟာနိုင်ငံသားငွေဈေးနှုန်းကိုပြင်ပပေါက်ဈေးနဲ့မတည်မငြိမ်ဈေးမြင့်တစ်ခုမှသတ်မှတ်ပါတယ်။ဒီအခါပုဂ္ဂလိကဘဏ်တွေဟာဘိုးဘန်ကနေဒေါ်လာအပါအဝင်နိုင်ငံသားငွေဝယ်ယူလို့မရတော့ပါဘူး။ဘိုးဘန်ဈေးနှုန်းမြင့်နေတဲ့အတွက်သူတို့ဒေါ်လာကိုပြန်ပြီးလာရောက်တာမျိုးတော့လုံးကြရမယ့်အခြေအနေမျိုးပါ။ဒီလိုနည်းနဲ့ဘိုးဘန်ဟာအထိပယ်မဲ့တဲ့ငွေလဲလှယ်နှုန်းထားသတ်မှတ်ချက်ကိုပယ်ဖျက်ခဲ့ပြီးနေ့စဉ်လက်တွေ့ကြတဲ့ဈေးနှုန်းကိုသတ်မှတ်ခဲ့တဲ့အတွက်မြန်မာကျပ်ငွေတန်ဖိုးတည်ငြိမ်လာတာဖြစ်ပါတယ်။ဒီလိုမျိုးအကြံွေတည်ငြိမ်လာမှုဟာကုံသွေးရင်းနဲ့အခြားနယ်ပယ်အသီးသီးအတွက်ကောင်းကျိုးဖြစ်ထွန်းစေခဲ့သလိုအထက်ပယ်မဲ့တဲ့နိုင်ငံသားငွေလဲလှယ်နှုန်သတ်မှတ်မှုကြောင့်တိုင်းပြည်ရဲ့အရန်နိုင်ငံသားငွေအသုံးပြုရမှုရော့နယ်လာမှုကိစ္စတွေကိုလည်းကာကွယ်နိုင်ခဲ့ကြောင်းဈေးကွက်ရဲ့အကြံွေတန်ဖိုးအပေါ်ယုံကြည်မှုရရှိစေခဲ့ကြောင်းတင်ပြလိုက်ရပါတယ
်သူစီသူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနက်ပိုင်းတွင်မှပုံမှန်နားဆင်နိုင်ကြပါရရှင်။အခုနောက်ဆုံးကြံနေသေးတဲ့ကိုငင်းချမ်းနဲ့ရှားဖောင်တို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင
်။ထိုင်းနိုင်ငံဝန်ကြီးချုပ်ပရယုတ်ချာအိုချန်သတင်းနောက်တွေရဲ့မေးခွန်းကိုရှောင်ရှားတဲ့နောက်ဆုံးနည်းလေးကိုတင်ပြလိုက်ပါရစေ။အဲ့ဒါကတော့သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ဟာသူ့ရဲ့ပုံတူဆက်ကူကဗျာကြီးယူလာပြီးဒီလူကိုမေးပါလို့ပြောပြီးထွက်သွားတဲ့နီးပါ။ထိုင်းနိုင်ငံမှာနှစ်စဉ်ကျင်းပတဲ့ကလေးများနဲ့အခမ်းအနားမှာအခုလိုလှုပ်သွားခဲ့တာပါ။ထိုင်းနိုင်ငံဟာအခုနှစ်ပိုင်းတွေအတွင်းဘီရင်စနစ်ကိုဝေဖန်မှုတွေအတွက်ထောင်ဒဏ်အပြစ်ပေးမှုတွေတိုးလာသလိုအစိုးရကလည်းနိုင်ငံရေးလှုပ်ရှားမှုတွေကိုကန့်သတ်တာတွေတိုးလာနေတာပါ။ထိုင်းဝန်ကြီးချုပ်ပရယုတ်ဟာသတင်းတောက်တယောက်ကိုငပြောခွန်နဲ့ပြစ်ပေါက်ဖူးပြီးတော့သတင်းတောက်တွေကိုလည်းတပစ်လို့ရတယ်လို့ချင်းချောက်ပြောဆိုဖူးပါတယ်။အခုလိုပုံတူဆက်ကူအယုတ်ထားပြီးတဲ့နောက်မှာတော့သတင်းတော်တွေထဲကတချို့ရရမောမောနဲ့သူ့ရဲ့ပုံတူနဲ့ဓာတ်ပုံတွေတွဲရိုက်တာတွေရှိခဲ့ပါတယ်ရှင
်။အင်ဒိုနီးရှားတလေးဆန်ထိန်းသိမ်းဆောက်ရှောက်ရေးအရာရှိတွေရဲ့အလုပ်ထဲမှာကြမ်းကြမ်းမှန်မှန်အလုပ်တစ်ခုကိုတင်ပြပါမယ်။မော်တော်ဆိုင်ကယ်တာယာခွင်းလေဘေးမှာဆွမိပြီးဒုက္ခရောက်နေတဲ့မိချောင်းတစ်ကောင်ကိုလိုက်ရှာပြီးအချိန်မီကယ်တင်ရတဲ့အလုပ်လည်းပါပါတယ်။နိုင်ငံအလဲပိုင်းစူလာဝေစီကျွန်းမြို့တော်ပလူးမြို့မြစ်ထဲမှာတာယာကွင်းလဲဝင်းဆွမိပြီးဒုက္ခရောက်နေတဲ့မိချောင်းတစ်ကောင်ကို2016ခုနှစ်လောက်ခရဲကတွေ့ခဲ့ကြတာပါအခုနောက်ဆုံးရိုက်ကူးရခဲ့တဲ့ဗီဒီယိုမှာဆိုရင်မိချောင်းဟာအသက်ရှူချက်ပြီးလေကိုခက်ခက်ခဲခဲရှူနေရတာကြောင့်တဖြည်းဖြည်းဒိတ်သွားမှဆိုးရင်ပြီးလိုက်ရှာနေရတာပါဒီမိချောင်းကိုအိမ်မွေးတိရစ္ဆာန်အဖြစ်မွေးဖို့တာယာကွင်းနဲ့ဖမ်းရင်လွတ်သွားတာကနေအခုလိုဖြစ်နေတာလို့ထိမ့်သိမ်းကယ်ဆယ်ရေးအရာရှိတွေကပြောပါတယ်ဝေးစေးသုံးပြီးဖမ်းရင်လေမိချောင်းဟာဆေးအာနိသင်မတက်ရောက်ခင်ညထဲမှာတခြားမိချောင်းတွေနဲ့ရောပြီးတော့ပျောက်သွားမှဆိုတဲ့အတွက်ရေကြချိန်မှာမှတန်လောင်ကြိုင်တွေသုံးပြီးဖမ်းဖို့တာယာကွင်းတွေဖယ်ပေးဖို့သူတို့ကစီစဉ်တာပါအ
မေရိကန်ပြည်ထောင်စုလတ်စ်ဗေဂတ်မြို့မှာလုပ်နေတဲ့လူသုံးကုန်အီလက်ထရောနစ်ပစ္စည်း CES ပြပွဲမှာပြသထားတဲ့ Digital လက်သည်ဆိုတဲ့စက်တွေဟာအသေးစိတ်ပုံတွေကိုစက္ကန့်ပိုင်းအတွင်းဆိုးပေးနိုင်ပါတယ်။ တရုတ်နိုင်ငံအခြေစိုက် O2 လက်သေးဆိုးဆေးကုမ္ပဏီကထုတ်လုပ်တဲ့ Smart လက်သေးဆိုးဆက်တစ်ခုဖြစ်ပါတယ်။အသုံးပြုသူကကိုယ်ကြိုက်တဲ့ပုံစံဒီဇိုင်းကိုရွေးလက်သေးပေါ်မှာဆေးချေတစ်မျိုးကိုလိမ့်နောက်ပြီးဆက်ထက်ကိုလက်ချောင်းလေးထည့်လိုက်တာနဲ့ဆက်ကသူ့ဘာသာသူဆေးချေပြတာဖြစ်ပါတယ်။ဆက်ထက်မှာဒီဇိုင်းပေါင်းထောင်ကျော်ရှိပြီးတော့ကိုယ့်ဘာသာကိုလိုချင်တဲ့ပုံကိုလည်းစမတ်ဖုန်း app ကိုတုံးပြီးဆေးချေခိုင်းလို့ရပါတယ်။ဥပမာ selfie လိုမျိုးကိုတက်ပုံကိုလက်သေးမှာဆိုးနိုင်တာပါ။ဆိုင်တွေမှာလက်သေးသွားဆိုးရင်နှစ်နာရီသုံးနာရီကြာတတ်ပြီးအခုလိုဆက်နဲ့ဆိုးရင်တော့လက်တစ်ချောင်းကိုစက္ကန့်30လောက်ပဲကြာတာပ
ါ။ရှားဖောင်နဲ့ကိုငင်းချန်တို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဖီယိုရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။အခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့အင်တာနက်စာမျက်နှာ website လိပ်စာ bamis.voanews.com ကနေပြီးတော့လည်းနှာစင်နိုင်ကြပါရဲ့ရှင်။ဒါအပြင်ဒီအတန်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Bamis News ကနေပြီးတော့လည်းနှာစင်နိုင်ကြပါရဲ့။ကျမတို့ VOA ကတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့တနင်္လာနေ့မနေ့ဖက်တနားစာအစီအစဉ်တွေကိုနှာစင်နေကြရတာဖြစ်ပါရဲ့ရှင်။ခုတနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဥဆောင်မွေကပြောပြပေးပါဦးမယ်ရှင
်။ငွေပြေတဲ့ရွှေပြောင်းအခြေချနေထိုင်သူတွေကိုတန်းပီကနေနှင်ထုတ်မှုကအကာအကွယ်ပေးမဲ့အမေရိကန်ပြည်ထောင်စုရဲ့အစီအစဉ်ဟာအဆုံးသတ်သွားမဲ့အလားအလာရှိတယ်လို့သမ္မတဒေါ်နယ်ထရန့်ကတနင်္ဂနွေနေ့မှာအခိုင်အမာပြောကြားလိုက်ပါတယ်။အတိုက်ခံဒီမိုကရက်တွေကတကယ်တမ်းဒီကိစ္စကိုမလိုလားပဲဆွေးနွေးပြောဆိုရုံလောက်ပဲပြုလုပ်ချင်ကြတယ်လို့လည်းသူကပြောပါတယ်။ကလေးဘဝကအမေရိကန်ပြည်ထောင်စုအတွင်းတရားမဝင်ဝင်ရောက်လာတဲ့မိဘတွေကနေခေါ်လာတဲ့ရွှေပြောင်းအခြေချနေထိုင်သူ8000နီးပါးကိုတန်းပီကနေနှင်ထုတ်မှုကအကာအကွယ်ပေးရေးစီစဉ်နဲ့ပတ်သက်ပြီးတော့အခုသတင်းပတ်အတွင်းဝါရှင်တန်နိုင်ငံ၏အတန်းဝဲမှာငင်းခုန်မှုတွေရှိခဲ့ပါတယ်။ဟဝိုင်ကျွန်းကိုပြစ်တဲ့ဒုံးကျည်လာနေတယ်ဆိုပြီးတော့မှားယွင်းတဲ့သတိပေးချက်ထွက်ခဲ့တာဟာအကြောင်းမလှတဲ့ဖြစ်ရပ်တစ်ခုဖြစ်ပေမဲ့အဲ့ဒီလိုထပ်ပြီးတော့မဖြစ်အောင်တာဝန်ရှိသူတွေလှုပ်ဆောင်နေပါတယ်လို့အမေရိကန်အမိမြေလုံခြုံရေးဌာနဝန်ကြီးခရစ်စတန်နီလ်ဆန်ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်စနေနေ့ကမှောင်ရင်ပြီးတော့သတိပေးချက်ထွက်လာတဲ့အခြေအနေအရရကိုတာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေစေပါဟဝိုင်ယီကိုဒုံးကျည်ဥတီပြီးတော့ပက်ထင်းအုံဒုံးကျည်လာနေပါတယ်ချက်ချင်းအကာအကွယ်ယူပါဒါဟာလေ့ကျင့်ကမဟုတ်ပါဆိုတဲ့သတိပေးချက်ကိုရုပ်မြင်သံကြားရေဒီယိုအီးမေးလ်နဲ့မိုဘိုင်းဖုန်းတွေကနေမှောင်ရင်ပြီးတော့ထုတ်လွှင့်ပေးခဲ့တာပါလုံငယ်တဲ့သတင်းတစ်ပတ်ကျော်ကတရုတ်နိုင်ငံကန်ယိုတန်းမှာမီးလောင်ကျွမ်းပြီးတော့တိမ်းဆောင်းနေတဲ့အီရန်ရေနံတင်တင်မောဟာတနင်္ဂနွေနေ့မှာပေါက်ကွဲပြီးတော့မီးလောင်မီးရှံနေပန်းထွက်ကနစ်မြုပ်သွားပါတယ်။တင်မောသားတွေရဲ့ရုပ်အလောင်းတွေရှာဖို့ရရှိဖို့မျှော်လင့်ချက်မရှိဘူးလို့အီရန်ကေဇယ်ရေးအဖွဲ့ရဲ့ပြောခွင့်ရသူကပြောခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းတောင်တရုတ်အရှိတရုတ်ပင်လယ်ပြင်အတွင်းတရုတ်ကုန်တင်တင်မော SF Christian နဲ့တိုက်မိတဲ့ရေနံတင်တင်မောဆက်ချာတင်မောသားအလောင်း၃လောင်းကိုကေဇယ်ရေးလူသားတွေရှာဖို့တွေ့ရှိခဲ့ပါတယ်။
တနင်္လာနေ့မနေ့ပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဥစားမိုးဝေပြောပြသွားတာပါဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပြီးအသံဖန်းရင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်ရှင်တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.